ာသတိယဆောင်အောင်ရဲထွေးတည်ဆုံမှုနဲ့ပတ်သက်ပြီးလက်ငွေရယူခဲ့ရဆိုတာစစ်ဆေးပေါ်ပေါက်ခဲ့လို့အရေးယူခံထားရတဲ့ရန်ကုန်တိုင်းဒေသကြီးဥပဒေချုပ်ဦးဟန်ထူပါဝင်အစ်စ်မြင့်ဥပဒေအရာတန်းတချို့ကိုဒီကနေ့မှနှစ်ရှည်ထောင်ချနိုင်တဲ့အဂတိလိုက်စားမှုတိုက်ဖျက်ရေးဥပဒေနဲ့အရေးယူနိုင်ဖို့အတိုင်းတရားရုံးမှာဆွဲချက်တင်လိုက်ပါတယ်ဒီလိုအရေးယူလိုက်တာကြောင့်တရားစီရင်ရေးအပေါ်လူလူရဲ့ယုံကြည်မှုပြန်ရလာစေနိုင်ပေမဲ့အစပြုလှုပ်ဆောင်မှုတစ်ခုအဖြစ်ဥပဒေပညာရှင်တွေကကြိုဆိုကြပါတယ်။ဒါပေမဲ့တရားစီရင်ရေးကိုမထီမဲ့မြင်လုပ်နေတဲ့လုပ်ရက်တွေကိုဒီထက်ပိုပြီးထိထိရောက်ရောက်ကင်တွယ်ဖို့လိုအပ်နေသေးတယ်လို့အကြံပြုပြောဆိုနေတာလည်းရှိပါတယ်။ဒီသတင်းကို VOA သတင်းတောင်မှမိပခါကစူးစီးတင်ပြထားပါတယ
်။ဟာတာတယုတ်ဆောင်အောင်ရဲထွေးသိဆုံးမှုနဲ့ပတ်သက်ပြီးလက်ငွေရယူခဲ့တယ်ဆိုတာစစ်ဆေးပေါ်ပေါက်ခဲ့လို့ရန်ကုန်တိုင်းဒေသကြီးဥပဒေချုပ်ဟောင်းဦးဟန်ထူးနဲ့အတူရန်ကုန်အရှေ့ပိုင်းခရိုင်ဥပဒေအရာရှိတွေအပါအဝင်စုစုပေါင်း6ဦးကိုအဂတိလိုက်စားမှုတိုက်ဖျက်ရေးဥပဒေတွေဖြစ်တဲ့ပုံမှန်55ပုံမှန်56တို့နဲ့ဆွဲချက်တင်လိုက်ပါတယ်
ဆူဆဲခံရတဲ့ဒီကရတော့ဒေါက်တာဖြစ်ခင်ရဲ့ကုကုလေးရဲ့ဦးသိန်းစုံရဲ့ဦးအောင်ကြီးရဲ့ဆောင်းတော့2013ခုနှစ်အာဂရိလိုက်ဆောင်မှုတိုက်ဖျက်ရေးဥပဒေပုံမှန်56နောက်ဇန်နဝါရီလတာကြီးဥပဒေချုပ်ဦးဟန်ကတော့2013အာဂရိလိုက်ဆောင်မှုတိုက်ဖျက်ရေးဥပဒေပုံမှန်55ဒီပုံမှန်ကြီးပါစခန်းမှုရဲအုပ်ချက်ဟုတ
်ကဲ့
စခန်းမှုရဲအုပ်ချက်ကတော့2013အာဂရိလိုက်ဆောင်မှုတိုက်ဖျက်ရေးဥပဒေပုံမှန်56နဲ့ဆရာဆက်တင်တဲ့ကြောင့်ရန်ကုန်တိုင်းဒေသကြီးတရားဥပဒေရောက်ချင်းမှု5/2018နဲ့25/2018မှာအမှုလက်ခံဖွင့်တယ်
။ရန်ကုန်တိုင်းတရားရုံးပြန်ကြားရေးတာဝန်ခံဒေါ်နွဲ့နွဲ့ဦးကသတင်းတောက်တွေကိုအခုလိုပြောဆိုခဲ့တာပါ။အဂတိလိုက်စားမှုတိုက်ဖျက်ရေးဥပဒေနဲ့အမှုဖွင့်အရေးယူထားသူတွေထဲမှာရန်ကုန်တိုင်းဒေသကြီးဥပဒေချုပ်ဦးဟန်ထူးလည်းပါဝင်တဲ့အတွက် NLD အစိုးရလက်ထက်မှာတရားရေးမှန်တိုင်ကယာဒူးအမြင့်ဆုံးဥပဒေရရှိတဦးကိုအခုလိုအရေးယူနိုင်ခဲ့တာဖြစ်ပါတယ်။တရုတ်ဆောင်အောင်ရဲထွေးသိမ်းဆုံးခဲ့တဲ့အမှုကိုပြန်လည်ရုပ်သိမ်းခွင့်ပြုတဲ့ကိစ္စမှာလက်ငွေတစိုးလက်ဆောင်တွေရယူပြီးတရက်လိုပြတက်တီတွေကိုတမင်ပေါ့ပေါ့ရော့ရော့စစ်ဆေးတာတရက်ခံတွေပြစ်မှုကျူးလွန်ကြောင်းတရက်လိုပြတက်တီတွေကထွက်ဆိုနိုင်ခြင်းမရှိတဲ့အခြေအနေဖြစ်အောင်ဖန်တီးခဲ့တာဒါတွေကြောင့်အခုလိုအရေးယူရေးဆောင်ရွက်ခဲ့တာဖြစ်တယ်လို့အဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ဘက်ကကြေညာချက်ထုတ်ပြန်ထားပါတယ်ဒီလိုကြေညာချက်ထုတ်ပြန်ပြီးဒီလူတွေကိုပြီးခဲ့တဲ့ရက်ပိုင်းကပဲဖမ်းဆီးစစ်ဆေးခဲ့တာဖြစ်ပါတယ်အခုလိုအရေးယူဆောင်ရွက်တာနဲ့ပတ်သက်လို့ဒီအမှုကိုအနီးကပ်လေ့လာစောင့်ကြည့်နေသူတရားလွှတ်တော်ရှင်နေဦးရောဘတ်ဆန်းအောင်ကတော့
ဒါကောင်းတဲ့လက္ခဏာလေအောက်ခြေကသက်သားတယ်ဆိုတာလူချားလို့ကောင်းသေးတယ်နိုင်ငံတော်အစိုးရကအဲဥရေကျောက်ယာဒူအနိဒါတဲ့လူကစပြီးတော့ခေါင်းကစမိုးမလုံးတော့အောက်ခြေကဝန်ထမ်းငယ်တွေပါပါကုန်တာသူ့ကြောင့်အဓိကပဲ
အောင်ရဲထွေးအမှုကိုရုပ်သိမ်းခွင့်ပြုလိုက်တဲ့တရားရုံးဆုံးဖြတ်ချက်ထွက်ပေါ်လာပြီးတဲ့နောက်အများပြည်သူတွေအကြားမှာအပြင်းထန်ဝေဖန်ပြောဆိုတာတွေထွက်ပေါ်ခဲ့ပါတယ်တမရာကြီးဦးဝင်းမြင့်ကိုရိုင်းကအမှုကိုနာမည်နဲ့တကွာအတိအကျဖော်ပြပြောဆိုတာမျိုးမလုပ်ခဲ့ပေမဲ့လေမြန်မာနိုင်ငံရဲ့တရားစီရင်ရေးစနစ်ဟာတိမ်းဆောင်းပြိုလဲနေတဲ့အခြေအနေရောက်နေပြီးတတလုံးမှမကြားဘူးသေးတဲ့တရားရုံးဆုံးဖြတ်ချက်တွေကိုကြားနေရတာကြောင့်ဒါတွေကိုပြန်လည်တက်မဲ့ဖို့အတွက်အဆင့်ဆင့်တာဝန်ယူမှုတာဝန်ခံမှုနဲ့လှုပ်ဆောင်သွားကြဖို့ပြီးခဲ့တဲ့ဇူလိုင်လကုန်ပိုင်းကတိုက်တွန်းခဲ့ပါတယ်ဒီအမှုနဲ့ပတ်သက်လို့ဥပဒေအရာတန်းအချို့ကိုအရင်ယူလိုက်ပေမဲ့အရင်ယူလာမှခွဲခြားဆက်ဆံမှုတွေရှိနေတာကြောင့်မေကွန်းထုတ်เสียအချို့လည်းရှိနေသေးတယ်လို့တရားလွှတ်တော်ရှေ့နေဦးရောဘတ်ဆန်းအောင်ကပြောပါတယ်
။အဲ့ဒါဒူးကြချက်ကတော့သူတို့ကိုခေါ်လာတယ်လက်ထက်ကခေါ်မလာလို့ why on စောင့်နေတဲ့လူတွေကြားထဲမှာပြောစရာဖြစ်လာလို့အပြန်ကြမှာလက်ထက်တည်းဒါကအပြန်တော့မှဒါကလုတ်ပြန်ရောဒီနဲ့ကတဲ့လူကကာနဲ့လုတ်တယ်ဗျ။အဲ့ဒါကိုလေရေးရဘာဖြစ်လို့ခွင့်ပြုနေတယ်လဲမသိဘူး
။လက်ရှိဒီကနေ့ဆွဲချက်တင်လိုက်တဲ့အဂတိလိုက်စားမှုတိုက်ဖျက်ရေးဥပဒေတွေဖြစ်တဲ့ပုံမှန်55အရာပြစ်မှုထင်ရှားခဲ့မယ်ဆိုရင်အမြင့်ဆုံးပြစ်ဒဏ်1095နှစ်အထိချမှတ်နိုင်ပြီးပုံမှန်56အရာပြစ်မှုထင်ရှားခဲ့တယ်ဆိုရင်အမြင့်ဆုံးပြစ်ဒဏ်1010နှစ်အထိချမှတ်နိုင်ပါတယ်။ဒီအမှုကိုဒီကနေ့ဆွဲချက်တင်လိုက်တာမို့လာမယ့်အောက်တိုဘာ4ရက်နေ့5ရက်နေ့မှာစတင်ကြားနာစစ်ဆေးသွားမှာဖြစ်ပါတယ်ရှင်။